အိန္ဒိယနိုင်ငံမှာဒီဂျွန်လ16ရက်နေ့ဆုတ်ခနှစ်ရက်နေ့တွေမှာကျင်းပမယ့်အိန္ဒိယအာဆီယံနိုင်ငံကြ合いဝင်ကြီးများအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံကြ合いဝင်ကြီးကိုဖိတ်ကြားမှာမဟုတ်ဘူးလို့အိန္ဒိယနိုင်ငံကြ合いဝင်ကြီးဌာနအရာရှိတွေနဲ့တန်တမန်တွေကိုကိုးကားပြီးတော့ The Hindu သတင်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးဖိနှိပ်မှုတွေကြောင့်စစ်ကောင်စီအပေါ်နိုင်ငံတကာဖိအားပေးမှုတွေတိုးနေချိန်မှာပဲအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ကအခုလိုဆုံးဖြတ်တဲ့သတင်းထွက်လာတာပါအိန္ဒိယအစိုးရအရာရှိတချို့နဲ့တန်တမန်အတိုင်းအဝါရဲ့အပြောအရအာဆီယံအစည်းအဝေးတွေမှာလိုပဲစစ်ကောင်စီဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲဖိတ်ကြားမှာဖြစ်တာကြောင့်ဂျွန်လ15ရက်နေ့မှာကျင်းပမယ်အစည်းအမြစ်အရာရှိများအစည်းအဝေးကိုရောဂျွန်လ16နဲ့18ရက်မှာကျင်းပမယ်နိုင်ငံကြ合いဝင်ကြီးများအစည်းအဝေးကိုပါနိုင်ငံကြ合いဝင်ကြီးဦးဝနမောင်လွင်အစားနိုင်ငံကြ合いဝင်ကြီးဌာနအမြင့်အတွင်းဝင်ဦးချန်းအေးကိုအိန္ဒိယနိုင်ငံနိုင်ငံကြ合いဌာနကဖိတ်ကြားထားတယ်လို့ The Hindu သတင်းစာကရေးပါတယ်အိန္ဒိယအာဆီယံနိုင်ငံကြ合いဝင်ကြီးများအစည်းအဝေးအတွက်ဒေလီမြို့တော်မှာကျင်းပတဲ့အာဆီယံနိုင်ငံတွေကတန်တမန်တွေနဲ့အိန္ဒိယနိုင်ငံကြ合いဌာနတာဝန်ရှိသူတွေဒီကနေ့တင်းနှလာနေမှာတွေ့ဆုံတာမို့မြန်မာဘက်ကဘလို့အကြောင်းပြန်တယ်လဲဆိုတာသိရနိုင်တယ်လို့သတင်းစာကဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရောအိန္ဒိယနိုင်ငံကြ合いဝင်ကြီးဌာနဘက်ကပါတရားဝင်ထုတ်ပြန်တာတော့မရှိသေးပါဘူးရှင်